ကိုရိုနာကပ်ရောဂါကြောင့်ကမ္ဘာစီးပွားရေးကြာဆင်းလာရပြီးလောင်စာဆီမှာယူတင်သွင်းမှုမရှိတာကြောင့်တက်ဆက်စ်ရေနံစိမ်းဈေးကွက်ပြိုလဲသွားရပြီးလာမယ့်မေလအတွက်ရေနံစိမ်းဟာ3ညဒေါ်လာအောက်ထိုးကျသွားပါတယ်။လာမယ့်လတွေအတွက်စာချုပ်ထုတ်ထားပြီးသားဈေးနှုန်းတွေကလည်းတိတိတသာထိုးကျနေပြီးဇွန်လအတွက်သတ်မှတ်ဈေးကရေနံစိမ်းတစ်ပေပါကို $22ဆွန်းဆွန်းသာရှိပါတယ်။အခုလိုကပ်ရောဂါကာလအတွင်းကမ္ဘာစီးပွားရေးလမ်းကြောင်းနောက်ထပ်ဘဲကိုဥတီသွားမလဲဆိုတာရင်းနှီးမြှုပ်နှံသူတွေစောင့်ကြည့်နေကြတဲ့အတွက်တနင်္လာနေ့ကဥရောပမှာကုန်သွယ်ရေးကျဆင်းပါတယ်တနင်္လာမွန်းလွဲပိုင်းမတိုင်ခင်အထိဗြိတိန်ပြင်သစ်ဂျာမနီနိုင်ငံကဈေးကွက်ညှင်းငင်းဟာတိရဂိုင်းနှုံးအောက်ကျဆင်းခဲ့ပြီးဈေးကွက်အချိန်စောတဲ့အာရှရဲ့စူပေါင်းရလဒ်တွေနောက်ကကတ်လိုက်ပါတယ်ဂျပန်နိုင်ငံမှာတော့ဈေးကွက်ပိတ်ချိန်မှာနီကေးညှင်းငင်းဟာတိရဂိုင်းနှုံးအောက်ကျဆင်းခဲ့သလိုအော်စတြေးလျနိုင်ငံက S&P ASX အညွှန်းကိန်းတွေကလည်းအင်တာသမ300ဂိုင်းနှုံးထိကျဆင်းပါတယ်ဟောင်ကောင်ဈေးကွက်မှာတော့ဟန်ဆန်အညွှန်းကိန်းဟာပုံသေးနှုံးနဲ့အဆုံးသတ်ခဲ့ပြီးတောင်ကိုရီးယားကကိုစပီအညွှန်းကိန်းကတော့100ဂိုင်းနှုံးနီးပါးဈေးကျခဲ့ပါတယ်။တနင်္လာနေ့ကအမေရိကန်ရဲ့ Wall Street ဈေးကွက်မှာဖွင့်ငင်နိုင်ပိုင်းအလိုတိအမေရိကန်ကုန်သွယ်ရေးဟာ100ဂိုင်းနှုံးအောက်တည်တည်တသာကျဆင်းခဲ့ပါတယ်ခင်ဗျာ။